ဂျပန်နိုင်ငံကိုရောက်ရှိနေတဲ့ကက်သလစ်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ကဒီကနေ့တနင်္လာနေ့မှာတော့2011ခုနှစ်ကငလျင်ဆူနာမီနဲ့ဖူကူရှိမာနျူကလ িয়ার ဓာတ်အပိစက်ရုံရိုစိမ့်မှုဘေးဒုက္ခတွေကနေအသက်ရှင်ကျန်ရစ်သူတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။တနင်္ဂနွေနေ့တုန်းကတော့နျူကလ িয়ার ဗုံးဒဏ်သင့်နာဂါဆာကီနဲ့ဟီရိုရှိမာမြို့တွေမှာအသက်ရှင်ကျန်ရစ်သူတွေကိုနှစ်သိမ့်တရားဟောကြားခဲ့ပါတယ်။နျူကလ িয়ার စွမ်းအင်ကိုလက်နက်အဖြစ်သုံးတာဟာရာဇဝတ်မှုဖြစ်တယ်လို့လည်းပိုယဟမင်းကြီးကထိုးနှက်ပြောဆိုခဲ့ပါတယ်။